DNLA ဖက်ကထုတ်ပြန်ထားတဲ့ရှမ်းပြည်နယ်ကုတ်ခိုင်ဒေသဖက်မှာတပ်မတော်နဲ့ပြည်ခရဲသတင်းလာနေကတိုက်ပွဲဖြစ်တယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းတပ်မတော်ဖက်ကညင်ပါတယ်။သက်ဆိုင်ရာတိုင်းစစ်ဌာနချုပ်ဒေသတွေမှာစီးရဲဆိုင်ရာလှုပ်ရှားမှုတွေရပ်တန့်မှုညွန်ကြားချက်ထုတ်ပြီးဖြစ်တယ်လို့လည်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါရယ်။ DNLA ဖက်ကတော့တိုက်ပွဲဖြစ်တယ်ဆိုတာမှန်ကန်တဲ့အကြောင်းထပ်ပြီးတော့အတည်ပြုပြောဆိုပြီးလက်တွေ့အခြေအနေမှာထူးထူးခြားခြားပြောင်းလဲတာမရှိသေးဘူးလို့ဆိုပါရယ်။ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါရယ်။
ဆက်စင်ရည်ရည်ရပြီးငင်းညာရေးဆောင်ရွက်မယ်လို့တမတော်ကာဝေးဦးစည်းချုပ်ယုံကဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ပြီး3ရက်အကြာမှာတန်အန်းပလောင်ဖွဲ့ TNLA နဲ့တမတော်ကြားတန်အန်းပြည်နယ်တမ9နေမီကုတ်ခိုင်မြို့နယ်ရွှေမောအုပ်စုရွှေမောကျေးရွာနီးမှာတနင်္လာနေ့မနက်ပိုင်းကနိုင်ဝက်နီးပါးကြတိုက်ပွဲဖြစ်တယ်လို့ TNLA ဘက်ကထုတ်ပြန်တာဟာမဟုတ်မှန်တဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းရေးမှူးပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုဘုံမှုချုပ်ဇော်လင်းထွန်းက VOA ကိုပြောပါရယ
်ကျွန်တော်တို့နဲ့ကတော့ DNA နဲ့တိုက်တော့တယ်ကတော့စိုက်ပွဲမဖြစ်တာသိကြပါတယ်ဗျအခုကြီးကကျွန်တော်တို့မသိနိုင်တာတခုကြအဲ့ဒီဘက်မှာလည်းလက်နက်ကင်ဖွဲ့စည်းများတယ်လေအရင်ကတည်းကညီညာရေးယူထားတဲ့အဖွဲ့အစည်းရှိနိုင်တယ်ပြီးရင်ခုအဲ့ဒီဘက်အရှင်းမြောက်နေမြေခါအရင်ကတည်းကကျွန်တော်တို့လက်နက်ကင်ဖွဲ့စည်းများတဲ့နေနေဖြစ်ကြကြအောင်လို့အဲ့ဒီပြင်အဖွဲ့အစည်းနဲ့ဖြစ်တဲ့ဟာဆိုတော့ကျွန်တော်မတော်တာမပြောတတ်ဘူးပေါ့အဲ့အချင်းချင်းကလေးပါရှိမှာ
ဒါအပြင်သက်ဆိုင်ရာစစ်ဒေသတွေမှာစစ်လုရှားမှုတွေကို2019ခုနှစ်ဧပြီလ30ရက်နေ့အထိ4လကျော်ကြာရပ်ဆိုင်ထားမဲ့အကြောင်းဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ခြင်းကတည်းကသက်ဆိုင်ရာစစ်ဌာနချုပ်တွေကိုညွှန်ကြားထားပြီးဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဇော်လင်းထွန်းကပြောပါရယ
်ကျွန်တော်ရဲ့သတင်းထုတ်ပြန်ကြမှာ Breaking News တက်တဲ့အတိုင်းဒီကျညာချက်ထုတ်လိုက်တယ်။ကျညာချက်အဲ့လိုမျိုးကျညာချက်ထုတ်လိုက်ပါ။ကျညာချက်ထုတ်ပြီးနောက်ပိုင်းမှာအဲ့ဒီကဆိုင်ရာတိုင်းစစ်တမ်းလာကြတော့စီးရေးဆိုင်ရာလှုပ်ရှားမှုများကိုရပ်တန့်ရန်အတွက်ညွှန်ကြားချက်ထုတ်ပြီးဖြစ်ပါပြီဆိုပြီးတော့ဒီအဲ့မှာလည်းတခါလေသတင်းထုတ်ပြန်လိုက်ပါလေ။အဲ့နေမှာပဲဟုတ်ကဲ့
။ TNLA အနေနဲ့ဒီလိုထုတ်ပြန်မှုမသိမ်ဘူးလို့ထင်တဲ့အကြောင်းကျန်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ EOO တွေလည်းရှိနေသေးရကြောင်းဒီလိုသတင်းမှထုတ်ပြန်တာဟာကျန်တဲ့အဖွဲ့တွေပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်ကြောင်းဗိုလ်မှူးချုပ်ဇော်လင်းထွန်းကဆိုပါရယ်ဒါပေမဲ့လည်း TNLA ဘက်ကတော့တင်းလာနေကသူတို့ထုတ်ပြန်ထားတဲ့အတိုင်းပဲထပ်ပြီးအတည်ပြုပြောဆိုသလိုတမတော်ဘက်ကစည်ရေးလှုပ်ရှားမှုတွေရပ်လိုက်ပြီလို့ထုတ်ပြန်ထားပေမဲ့လည်းလက်တွေမှာထူးခြားရဲ့ပြောင်းလဲမှုမရှိသေးဘူးလို့ TNLA ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်က VOA ကိုပြောပါရယ
်အဲ့ဘယ်လိုကြတော့ဖြစ်ရတော့ဟုတ်တယ်ဒီချက်ပြလို့ရပါတယ်ဒီဘာကြောင့်စတာအဲ့ဒါအဲ့နာမှာညီမတို့လိချတာရှိတယ်ကျွန်တော်ပြခမှုပြရတယ်ညီမတို့ဘယ်လိုဆက်ဖြစ်တယ်ဥခမြို့နယ်ချေမောရဲ့ခက်တယ်ကနော်ကျွန်တော်ဒီညီမတို့ကတက်လာတော့ဒါကျွန်တော်တပ်ဖွဲ့ကပြန်လဲဥခမြို့ရှိခါလာဖြစ်တယ်သူအားတော့ဒီကတော့မမတိရဘူးတော့အများတော့များတယ်လို့သူကသူ့စစ်တက်လာတော့တက်ပွဲဖြစ်တာပေါ့နော်အာဒီတကယ်တကယ်လည်းဒီပြန်မှာမထူးခုချက်ပြောင်းလဲလာတယ်မရှိဘူးဒီသူ့စစ်ကတော့ပုံမှန်ဆက်ဖြစ်တယ်သမတ်တိသမတ်တို့ဒီအတမကိုခင်ရခုခုရရှိရှိရပေါ့နော်နာမလားရှိတယ်အဒီလိုလှှမှုရှိလာလို့ရှိရင်လည်းမလည်းမကြောက်တာပဲဒါသက်ရှိနေမှာပဲ
တမတော်နဲ့စီးရဲနေမီလိုက်စီးရဲဆိုင်ရာလှှှမှုတွေကိုဂရုပေးထားတဲ့အတိုင်းမြေပြင်မှာအမှန်တကယ်ရဆိုင်ထားမယ်ဆိုရင်လက်နက်ကင်အဖွဲ့တွေဘက်ကလည်းရဆိုင်ပြီးတွဲဆောင်ဆွေးနွေးဖို့အစဉ်သေးရှိနေတဲ့အကြောင်းမိုင်းလာပလောင်နဲ့အီတို့ဘက်ကတုံ့ပြန်သဘောထားတစောင်းဒီဇင်ဘာ24ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီပိုင်းနောက်ထဲမှာပဲတမတော်ရဲ့ထုတ်ပြန်ချက်အပေါ်စိုးရိမ်မှုတွေကလည်းရှိနေသေးပါတမတော်အနေနဲ့ကတော့အခုအပြည့်ရထားတဲ့ကိစ္စဟာကျင်းပဖို့ရှိရဲ့ပင်လုံညီလာခံအတွက်ပါရည်ရွယ်ထားတဲ့သဘောမျိုးဗုံမှုချုပ်ဇော်လင်းထွန်းကချိတ်ဆက်ပြောဆိုပါရတယ်။
ကျွန်တော်နိုင်ငံတကာမှာလည်းလေ့လာကျင်အချိန်တိုင်းတာမရှိအပြစ်ခတ်ရဆဲစီဆိုတဲ့ဟာမျိုးမရှိပါဘူးလေ။ကျွန်တော်အစိုးရလုံးမှာပင်လုံညီလာခံလုပ်မယ်ဆိုတာအရင်ကတည်းကကျွန်တော်ဒီဇင်ဘာကလည်းရက်ရွှေ့တာလေ။ဇန်နဝါရီမှရစ်ချအောင်လို့ပဲ။အဲ့ညီလာခံနဲ့လည်းကျွန်တော်ညီလာခံနဲ့လည်းအကျိုးဝင်သွားမှာပဲ။အဲ့ဒီပဲတိုးတက်မှုပေါ်မှာမူတည်ရတာကျွန်တော်ဖြစ်လာမှာ။
အပြည့်အခက်ရစေးရေးကိုတမတော်ဘက်ကစပြီးထုတ်ပြန်တာကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအဖွဲ့တော်တော်များများကတမတော်အနေနဲ့တနိုင်ငံလုံးအပြည့်ရစေးရေးကိုကြီးညာဖို့လိုလားကြပါတယ်။တမတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဒီဇင်ဘာ23ရက်တနင်္ဂနွေနေ့ညကသူ့နေအိမ်ကိုလာရောက်ပြီးခရစ်စမတ်ဓမ္မတေးသချင်းတွေတီးဆိုညီညာရေးဆုတောင်းစကားတွေပြောခဲ့ကြရဲ့ကတ္တလက်ရန်ကုန်ယူလူမျိုးပေါင်းစုံလူငယ်အဖွဲ့ကိုနှုတ်ခွန်းဆက်စကားပြောကြတဲ့အထက်မှာသာရငင်းညာရေးကိုရှေ့ရှုပြီးတော့ဒေသခံတိုင်းရင်းသားတွေရဲ့ဘေးဒုက္ခကိုဆန္ဒပြီးပြစ်ခတ်တိုက်ခိုက်မှုရစေးကြီးညာချက်ကိုတက်တက်ကူလက်ဆောင်အဖြစ်ထုတ်ပြန်ခဲ့ရာဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်